ရုပ်ကွန်ဂရက်စ်နောက်ထပ်အမေရိကန်ဒေါ်လာဘီလျံ200ဘူးပေါ့မှာအခွန်ငွေ10ရာခိုင်နှုန်းကောက်ခံမှုအတွက် Trump အစိုးရဖွဲ့ပြင်ဆင်ထားဖို့အတွက်ဆုံးဖြတ်လိုက်တာကိုအံ့ဩတုံ့ပြန်လာကြောင်းဒီအစိုးရကဗိုလ်တပူးနေမှာပြောကြားလိုက်ပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲအချိန်ကအမြင့်လာနေပါတယ်။အခုလိုဆုံးဖြတ်ချက်ဟာလုံးဝလက်ခံနိုင်ကြမရှိဘူးလို့တရုတ်ကုန်သွယ်ဝန်ကြီးဌာနကပြောကြားလိုက်ပြီးလက်တုံ့ပြန်မယ်လို့ပြောပါတယ်။တရုတ်ကုန်ပစ္စည်း American ဒေါ်လာဘီလျံ50ဘူးပေါ်မှာအခွန်ကောက်ခံမှုချမှတ်ပြီးတဲ့နောက်မှာနောက်ထပ်အခွန်ကောက်ခံမှုအစ်စ်ချမှတ်ဖို့အတွက် American ကလှုံ့ဆော်လာတာဖြစ်ပါတယ်။ Trump အစိုးရအဖွဲ့ကတရုတ်ကိုသူတို့ရဲ့တရားမမျှတတဲ့ကုန်သွယ်မှုတွေရပ်ဆိုင်ပြီးဈေးကွက်ဖွင့်ပေးဖို့နဲ့ကုန်သွယ်မှုမှာမှန်ကန်တဲ့ရှင်းပြမှုကိုပဲလုပ်ဖို့စိတ်ရှည်လက်ရှည်တိုက်တွန်းနေပေမဲ့ဒါကိုတရုတ်ဘက်ကပြုပြင်လှုံ့ဆော်အောင်အစားအမေရိကန်ထက်ကုန်တွေပေါ်မှာလက်တုံပြန်ခဲ့တာနဲ့စတင်ခဲ့တာဖြစ်ကြောင်းအမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ် Robert Lighthizer ကကြေညာချက်ထုတ်ပြန်ပြီးတော့ပြောကြားလိုက်ပါတယ်